အရင်ဘက်ကအာဏာသိမ်းမှုဖြစ်ခဲ့တဲ့နိုင်ဂျာကစစ်ကောင်ဆောင်တွေနဲ့ညှိနှိုင်းမှုအတွက်နောက်အာဖရိကနိုင်ငံများစီးပွားရေးအတိုက်အဝန် ECOWAS ကကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဗုဒ္ဓဦးနဲ့ကဆေးလွှတ်လိုက်ပါတယ်ဒေသဆိုင်ရာအဖွဲ့အနေနဲ့ကြားဝင်တာမျိုးလုပ်ဖို့မဆုံးဖြတ်ခင်တန်တမန်နီလန်းအရာဖြည့်ရှင်းနိုင်မှုမျှော်လင့်ထားတယ်ဆိုပါတယ်ကိုယ်စားလှယ်အဖွဲ့ကိုနိုင်ဂျီးရီးယားစစ်တပ်ခေါင်းဆောင်ဟောင်းအဗ်ဒူဆလာမီအဘူဘကာကဦးဆောင်ပြီးနိုင်ဂျာစစ်ကောင်ဆောင်တွေနဲ့ဆွေးနွေးမှာပါအငြိမ်းစားစစ်ဗိုလ်ချုပ်တူဖြစ်တဲ့အဘူဘကာဟာနိုင်ဂျီးရီးယားခေါင်းဆောင်ဖြစ်တနစ်တာတာဝန်ထမ်းဆောင်ခဲ့ပြီး1999ခုနှစ်မှာရွေးကောက်ပွဲကျင်းပကရပ်သားအစိုးရကိုအာဏာပြန်လည်ဆွဲပြောင်းပေးခဲ့တဲ့အတွေ့အကြုံရှိသူဖြစ်ပါတယ်အခုလောလောဆယ်မှာတော့ ECOWAS အဖွဲ့ကနိုင်ဂျာအပေါ်ပိတ်ဆို့ရေးယူမှုတွေချမှတ်ထားသလိုအာဏာသိမ်းခေါင်းဆောင်တွေအနေနဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကစတင်ပြီးတပတ်အတွင်းရွေးကောက်ခံသမ္မတမိုဟာမက်ဘဇူးမ်ကိုအာဏာပြန်မလွှဲရင်အင်အားသုံးဖြည့်ရှင်းမှုခွင့်ပြုမယ်ဆိုပြီးရာဇလန်ပေးထားတာပါနောက်အာဖရိကနိုင်ငံများအဖွဲ့ရဲ့နိုင်ငံရေးငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာမဟာမင်းကြီးအဗ်ဒူဖတ်တူမူဆာကတော့စီရင်နဲ့ဖြည့်ရှင်းမှုကိုနောက်ဆုံးကြမှာစဉ်းစားမှာဖြစ်ပေမဲ့ဒီအတွက်ချုပ်တင်ပြင်ဆင်ထားပြီးအပြောကြီးမဟုတ်ပဲလက်တွေ့လုပ်မယ်ဆိုတာကိုတက်တည်ပြဖို့လိုတယ်လို့နိုင်ဂျီးရီးယားနိုင်ငံမျိုးတော်အဘူဂျာမှာကျင်းပနေတဲ့ဒေတာတွင်ကာဝေးဥချီခဲတွေရဲ့နှိမ့်ချအစည်းအဝေးမှာသတင်းတောက်တွေကိုထုတ်ပြောထားပါတယ်။ဒါပေမဲ့ ECOWAS အဖွဲ့ကစစ်အာဏာရှင်တိုင်းပြည်တွေဖြစ်တဲ့မာလီနဲ့ဘာကီနာဖူဆိုတို့ကတော့နိုင်ဂျာကိုစီးရေးအရဝေရောက်ဆက်ဖွဲ့မှုမှန်သမျှကိုသူတို့ပေါ်စစ်ချေညာတာလို့သတ်မှတ်ကြောင်းပြန်လည်သတိပေးထားပါတယ်ခင်ဗျာ